American သမ္မတ Donald Trump ရဲ့မဲဆွယ်စည်းဝေးမှုဟောင်း Paul Manafort ကိုပြီးခဲ့တဲ့သတင်းပတ်တုန်းကထောင်နဲ့လင်းနေနေပါပြစ်ဒဏ်ချမှတ်ထားရကနေဗုဒ္ဓဘူးနေမှာတော့ Ukraine နိုင်ငံက Russia လိုလာတဲ့နိုင်ငံရေးပါတီအတွက်အကျိုးဆောင်ပေးခဲ့မှုနဲ့နောက်ထပ်ထောင်နဲ့ပြစ်ဒဏ်၃နှစ်ခွဲချမှတ်ချလိုက်ပါတယ်။ Washington တရားရုံးကိုဘိန်းတက်ကရထိုင်းနဲ့လာရောက်ခဲ့တဲ့ကျမ်းမာရေးမကောင်းတဲ့ Manafort ကခရိုင်တရားသူကြီး Amy Berman Jackson ကိုသူ့ရဲ့လောက်ရတွေအတွက်အဆက်ရမိကြောင်းတောင်းပန်ခဲ့ပြီးသူ့မှုကိုတက်ညာစွာစဉ်းစားပေးဖို့ပန်ကြားခဲ့တာပါ။ဒါပေမဲ့တရားသူကြီး Jackson ကအမားလောက်ရအတွက်လှိမ့်လျူမရှုနိုင်ကြောင်းအသက်69နှစ်ရှိပြီဖြစ်တဲ့ Manafort ကိုပြန်လည်ပြောကြားခဲ့ပါတယ်။ Manafort ဟာတက်တီရီကိုနှောက်ယှက်တယ်ဆိုတဲ့ဆွဆွဲမှုတွေကိုကြားခဲ့ရပြီးတဲ့နောက်မှာတရားသူကြီးကပြီးခဲ့တဲ့ဇွန်လတုန်းကနေအခြေချုပ်ချခံရတဲ့ Manafort ကိုထောင်ဒဏ်83လချမှတ်ခဲ့တာပါ။မနဖောက်ကငွေကြေးဆိုင်ရာရာဇဝတ်မှုတွေနဲ့ထောင်ဒဏ်48လချထားတာလည်းဖြစ်ပါတယ်။အခုပြစ်ဒဏ်ချခဲ့တာကြောင့်နှစ်ရက်ပေါင်းတဲ့ထောင်ဒဏ်9နှစ်ခွဲရှိနေပေမဲ့တရားရင်ဆိုင်ရခြင်း6လကိုပြန်ပြီးနှုတ်ပြမှာလည်းဖြစ်ပါတယ်။